ပြီးခဲ့တဲ့သတင်းပတ်ထဲမှာနေရရင်တရုတ်နိုင်ငံကိုပြန်သွားခဲ့တဲ့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့အကြီးအကဲမင်းဟောင်းဝီပျောက်ဆုံးနေတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်ပိုင်းသူ့ကိုအဂတိလိုက်စားမှုရှိခဲ့တယ်ဆိုတဲ့တမ်းရနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တရုတ်ဆိုရကသတင်းငယ်နေ့မှာပြောလိုက်ပါတယ်တရုတ်ရေးကျွမ်းကျင်သူတွေကတော့တရုတ်ဆိုရရဲ့အခုလိုပြောဆိုချက်ကိုတမ်းရရှိကြပြီးဒါဟာတရုတ်ကွန်မြူနစ်ပါတီတွင်ကြီးမားတဲ့တက်တနာရှိနေတာကိုပြနေကြတယ်လို့သုံးသပ်ကြပါတယ်ဒီကြောင်းအပြည့်စုံတော်ခင်တို့တက်ရှင်းပြပေးမှာပါ
တရုတ်နိုင်ငံလူမှုလုံခြုံရေးဆိုင်ရာဒုတိယဝန်ကြီးတဦးဖြစ်တဲ့မန်ဟောင်ဝေဟာအင်တာပိုအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အကြီးအကဲဖြစ်တဲ့2016မှာစတင်တာဝန်ယူခဲ့တာဖြစ်ပြီးအင်တာပိုအခြေဆိုင်ရာတင်းတင်းနိုင်ငံကနေပြီးခဲ့တဲ့တင်းပတ်ထဲတရုတ်နိုင်ငံကိုခီးထွက်ခဲ့ပြီးတဲ့နောက်မန်ပျောက်ဆုံးနေတယ်လို့သူ့ဇနီးဖြစ်သူကတင်းတင်းရဲတပ်ဖွဲ့ကိုတင်းပို့ရတာပါတင်းတင်းနေမှာတော့ရက်ဖက်ရရှိပြီးအဂတိလိုက်စားမှုဆိုင်ရာကန့်ကျွဲတဲ့ဘေဂျင်းအခြေဆိုင်အမျိုးသားကြီးကြပ်ရေးကော်မရှင်ကမန်ဟာဥပဒေချိုးဖောက်မယ်လို့တန်လျက်ရှိတဲ့အတွက်စုံစမ်းစစ်ဆေးနေကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ကြေညာချက်ထွက်လာပြီးမကြာခင်မှာပဲအသက်64နှစ်အရွယ်မန်းရဲ့နှုတ်ထွက်လွားကိုအင်တာပိုကလက်ခံရရှိတာပါ။မန်ဟာအင်တာပိုရဲ့အကြီးအကဲဖြစ်တဲ့ပထမဆုံးတာဝန်ယူခဲ့တဲ့တရုတ်နိုင်ငံသားဖြစ်ပါတယ်။ဝါရှင်တန်အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဗဟိုဌာနကတရုတ်ရေးချမ်းကျင်သူဘော်နီဂလက်ဆာကတော့နောက်မှာတရုတ်နိုင်ငံသားတစ်ယောက်ကိုအကြီးအကဲခံရဆိုရင်နှစ်ခါပြန်ပြီးစဉ်းစားတင်တယ်လို့ဝေဖန်ပါတယ် Daily Beast website မှာဆောင်းပါးတွေရေးနေသူရှေ့နေသူဖြစ်တဲ့ Gordon Chan ကတော့မောင်ရဲ့ကိစ္စဟာတရုတ်ကွန်မြူနစ်ပါတီရင်းရုံးကန်နေမှုရဲ့အစိတ်အပိုင်းတစ်ခုဖြစ်နိုင်တယ်လို့ VOA သတင်းတောက် Victor BT ကိုပြောပါတယ
် Obviously there's some intense infighting at the top of the Communist Party
ဘာလို့ဒီကွန်မြူနစ်ပါတီထက်တန်းကောင်းဆောင်နေကြပြင်းထန်တဲ့ပဋိပက္ခဖြစ်နေတယ်ဆိုတာသိကြည့်တာပါတယ်ဒါပေမဲ့အတိုင်းတာဘလောက်ကြီးတယ်ဆိုတာကိုတော့ကျွန်တော်မသိပါဘူးဒီကိစ္စကိုတရုတ်အစိုးရဘက်အတွက်မှတောင်းအနေအချင်းလောက်တာသိမယ်လို့ထင်ပါတယ်သတင်းတွေကတော့အမျိုးမျိုးထွက်နေမှာပါဒါပေမဲ့တကယ်တမ်းဘာတွေဖြစ်နေတယ်ဆိုတာကိုသိဖို့ကအချိန်ကြာအောင်ပါ
တရုတ်နိုင်ငံမှာတမန်ရှီကျင်ပင်လှုပ်ဆောင်နေတဲ့အောက်ဒီလက်ဆက်မှုတိုက်ဖြတ်ရေးအတွက်အတော်များများစုံစမ်းစစ်ဆေးမှုကိုခံရတာပါနိုင်ငံဥပဒေချိုးဖောက်မယ်လို့တမ်းရရှိတဲ့အတွက်စုံစမ်းတာလို့အောက်ဒီလက်ဆက်မှုကိစ္စရပ်တွေကြံကြဲတဲ့တရုတ်အာဏာပိုင်အဖွဲ့ကပြောပြနေတယ်သမရရှိလက်ထံမှာတော့အဖမ်းခံရသူတွေအတွက်ဒီလိုပဲပြောလို့ရှိတယ်လို့အချင်ကပြောပါတယ
် They say it's anti-corruption but really what's going on here is Xi Jinping
သူကတော့အပြည်လက်ဆောင်မှုတတ်ချက်တယ်ပဲပြောကြတာပါပဲဒါပေမဲ့တကယ်တမ်းဖြစ်နေတာကရှီဟာသူ့နိုင်ငံရေးအတိုက်အခံလို့မြင်သူတွေကိုဖယ်ရှားပစ်လို့ရှိပါတယ်ဘာကြောင့်လဲဆိုတော့တရုတ်အရာရှိအားလုံးလူလူကအာဂရီလက်စားကြတာပါဒီလူတွေကိုသူဖယ်ရှင်းပစ်လို့မရှိပါဘူးနိုင်ငံရေးအမြင်ကွဲမှပဲရှင်းပစ်တာပါရှိဟာဘလုံးနီးနဲ့ချမ်းသာလာတယ်လို့မပြောနိုင်တဲ့သူ့မိသားစုကိုရှင်းမပြစ်သလိုသူ့နိုင်ငံရေးမိဖက်တွေကိုလည်းရှင်းမပြစ်ပါဘူးရှိဟာအဂတိလိုက်စားမှုတက်ပြည့်ရေးလှုပ်ရှားနေသူတွေကိုထောင်ချပါတယ်ဒါကိုကြည့်ရင်မန်းကိုဖမ်းတာဟာအဂတိလိုက်စားမှုကြောင့်မဖြစ်နိုင်ပါဘူ
းမန်းကို2016မှာအင်တာပိုရဲ့အကြီးအကဲဖြစ်တဲ့ရွေးကောက်ခဲ့တဲ့ပတ်သက်ပြီးတရုတ်အစိုးရကအင်တာပိုကိုအတုံးချလိုက်တယ်လို့အများကစိုးရိမ်မှုတွေရှိနေကြပါတရုတ်ကအတိုက်ခံတွေကိုဖိနှိပ်ဖို့မင်းအင်တာပိုမှာအကြီးအကဲဖြစ်ရှိနေတာဟာအခွင့်အလမ်းဖြစ်နေတဲ့ကြားကပဲသူ့ကိုအခုလိုဖယ်ရှားလိုက်တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနစ်ပါတီဘင်းမှာထူးခြားမှုတစ်ခုခုအသေးချာရှိနေနိုင်တယ်လို့လည်းချမ်းကတက်စားပါတယ်။မင်းရဲ့ဇနီးဖြစ်သူဂရစ်ကတော့သူ့ခင်မစီကနောက်ဆုံးရတဲ့ text message ဟာစက်တင်ဘာ25ရက်နေ့ကဖြစ်ပြီးအဲ့ဒီမှာမိဖို့ကြောင့်တုံဓာတ်ချောင်းပုံပါနေတဲ့အတွက်ဒါဟာသူ့အန္တရာယ်ကျနေပြီဆိုတာပြောချင်တဲ့လက္ခဏာလို့ယုံကြည်ကြောင်းပြောပါတယ်။သူကမင်းပြဆုံးရတဲ့အကြောင်းပြီးရတဲ့တောက်ကြံလေးမှာပြင်တဲ့နိုင်ငံမှာသတင်းပို့ရတာဖြစ်ပါလေ။မင်းနှုတ်ထွက်သွားတဲ့အတွက်တောင်ကိုရီးယားနိုင်ငံသားကင်ဂျုံယန်းကယာယီအကြီးအကဲဖြစ်တဲ့တာဝန်ယူမှာဖြစ်ပြီးဒူဘောင်းမြို့မှာနိုဗ ెంబ ာလ18ကနေ27အထိကျင်းပမယ်။အင်တာပိုအစည်းအဝေးမှာတော့အကြီးအကဲတွေကိုရွေးချယ်ခံထားမယ်လို့လည်းအင်တာပိုကပြောပါလေ။